တော်ရရှိမှာခင်ဗျာအမေရိကန်အထက်လွှတ်တော်မှဂျွန်မက်ကင်းရဲ့သုံးရကြာမြန်မာပြည်ခီးစဉ်ကတော့ပြီးဆုံးသွားခဲ့ပါပြီမြန်မာအစိုးရကတော့ဂျွန်မက်ကင်းနဲ့တွေ့ဆုံခြင်းမှာနှစ်နိုင်ငံဆက်ဆံရေးအတွက်တိုးမြှင့်လှုပ်ဆောင်သွားမယ်အကြောင်းပြောခဲ့ပါတယ်အဲဒီတော့အရင်ကတည်းကတရုတ်အစိုးရရဲ့အကာအကွယ်ကိုရနေခဲ့တဲ့တရုတ်အစိုးရနဲ့လည်းလီးဆက်လွန်တဲ့မြန်မာအစိုးရကဘာကိုမျှော်လင့်လှုပ်ဆောင်နေတာပါလဲမြန်မာပြည်ကွန်မြူနတီပါတီပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ကြောင့်ကအခုလိုသုံးသပ်ပါတယ်
နဝတာလက်ထက်ကဆက်လို့နဝတာနာဖတ်ဒီကျန်ဖို့ဆိုတာလက်ထက်အထိသူတို့အားလုံးကအမေရိကန်ကိုစိတ်ကိုအဆက်အသွယ်ရကြနေတာပါအဲတော့အခုအခါမှာသူတို့ဒီယူကော့ပွဲဆိုတာတို့ဖွဲ့စည်းအုပ်စုပုံအခြေခံဥပဒေဆိုတာတို့အဲ့ဒါကိုထွင်ပြီးတဲ့နောက်မှာသူတို့နဲ့အမေရိကန်နဲ့ဆက်လို့ရနိုင်တော့ပြီးသူအဲ့လိုယူဆပြီးတော့အကြီးကြီးစူးစမ်းတာဖြစ်ပါတယ်သူတို့ရွေးချက်ကတကယ်နဲ့အမေရိကန်ကြားမှာကစားကြီးဆိုတဲ့ဟာသူတို့ဆိုးဆိုးနေနေအပေါင်းကဖော်ပြမယ်ဒီလိုကြည့်ပါရစ
်မြန်မာရဲ့အမေရိကန်နဲ့ဆက်ဆံရေးပေါ်မှာ NCGUB လို့ခေါ်တဲ့အဝေးရောက်ညွန်ပေါင်းအစိုးရရဲ့နိုင်ငံရေးဝန်ကြီးဦးဘိုလှတင်ကလည်းအခုလိုသုံးသပ်ပါတယ်အ
ဒီအမေရိကန်နိုင်ငံရေး policy ရဲ့နောက်ခံကြိုးရိုးဖြစ်တဲ့လူခွင့်လေးစားလိုက်နာမှုတို့ဒီမိုကရေစီကို counter for ဆောင်ရွက်မှုတို့မရှိဘူးဆိုရင်တော့ပဇက်ကဘယ်လိုပဲကောင်းကျင်တယ်ပြောပြမယ်လက်တွေ့မှာတော့လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုနိုင်ငံခြားမှာဖြစ်ပေါ်လာဖို့ခရင်တယ်လို့ပြောရမှာပါခင်ဗျအဲဒီလိုအမေရိကန်ပြည်ထောင်စုရဲ့အင်တာဩဇာကြီးမားတဲ့အထက်လွှတ်တော်မှအဲ့ဒီပုံကိုယ်နဲ့ပြောဆိုဆွေးနွေးတဲ့ကိစ္စတွေကိုဘလောက်ထိနောက်မှလိုက်နာပူးပေါင်းဆောင်ရွက်တယ်လဲဆိုတဲ့ဟာပိုရေးကြည့်တယ်လို့ယူဆပါတယ်။အဲ့ဒီလိုပူးပေါင်းဆောင်ရွက်မှုတွေမရှိဘဲနဲ့တော့ပြန်လည်နားလည်မှုတွေမရနိုင်ဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်
။ဂျွန်မက်ကင်းကသူ့ရဲ့ခီးစဉ်တွင်မှာမြန်မာနိုင်ငံတွင်အကျဉ်းထောင်အသီးသီးမှရှိတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လှုပ်ပြေးနေတယ်အကျဉ်းထောင်တွေတဲကို ICRC ကမ္ဘာ့ကြက်ချင်းဒီအဖွဲ့တွားရောက်လေပတ်ခွင့်ပေးရေးတိုက်တွန်းပြောဆိုခဲ့ပါတယ်အမေရိကန်အစိုးရနဲ့ဆက်ဆံရေးကောင်းမှုလိုလားနေတဲ့မြန်မာအစိုးရဘက်ကဒီအချက်တွေကိုလိုက်လျောပေးနိုင်မှာပါလားရဲဘော်ဖိုးတန်ကြောင်သုံးသပ်တာကတော
့ကျွန်တော်ဆီဒီဟာတွေကကျန်းဖို့အစိုးရအနေနဲ့အမေရိကန်အစိုးရနဲ့ဟိုအပေးယူလို့ဖို့အတွက်လက်ထက်ကင်ထားနိုင်တဲ့သူ့အတွက်ဟိုရေးစစ်လို့ရတဲ့အရာတွေအဖြစ်အသုံးချသွားမယ်လို့ထင်ပါတယ်ဟိုကလျှော့ပေးတဲ့ဘလို့တခုစောင့်ပြောလိုက်အဲ့လိုမျိုးပဲပြန်ပြီးဆွဲခဲ့တဲ့လူတွေနဲ့ဈေးကစားတဲ့ဟာမျိုးအဲ့လိုပဲဆက်လက်သွားပြီးမျိုးကျွန်တော်ထင်ပါတယ
်မြန်မာအစိုးရဟာအမေရိကန်နဲ့တရုတ်ကြားနှစ်ဖက်ခွဆက်ဆံရေးမျိုးလှုပ်ဆောင်မယ်ဆိုရင်ရေရှည်မှာတရုတ်နိုင်ငံဘက်ကဘယ်လိုသဘောထားတွေတုံ့ပြန်လာနိုင်မှာလဲရဲဘော်ဖိုးတန်ကြောင့်ရှုမြင်တာကတော့
ဒါကတော့ကျန်းဖို့အစိုးရအနေနဲ့ဘယ်အတိုင်းသာဒီအမေရိကန်နဲ့ပလူးတယ်လေအဲ့ဒါပုံမှန်မူတည်မှာလို့ထင်ပါတယ်ဒီကျန်းဖို့အစိုးရအမေရိကန်နဲ့လုံးလူတညာအလုံးကိုတရုတ်ပြည်ဘက်ကဖြည်းဖြည်းချင်းချင်းနဲ့တည်းကြီးဖြစ်နေတယ်ဆိုအဲ့လိုတော့မျှော်လို့မရပါဘူးသူတို့ရဲ့အကျိုးရှိပွားတွေကိုအလုံးစုံထိခဲ့လာလို့ရှိရင်တရုတ်ဘက်ကလူပြန်ထိုင်ကိုဖြစ်နိုင်ပါတယ
်အမေရိကန်အထက်လွှတ်တော်မှဂျွန်မက်ကင်းကဒေါန်ဆန်းစုကြီးရဲ့ခီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးကိစ္စတွေကိုပြောဆိုတဲ့အခါမြန်မာအာဏာပိုင်တွေဘက်ကဒေါန်ဆန်းစုကြီးဟာတာမန်နိုင်ငံသားတူဖြစ်ပြီးနိုင်ငံသားတူရဲ့ရပိုင်ခွင့်တွေကိုရရှိမှာဖြစ်ကြောင်းတုံ့ပြန်ပြောဆိုပါတယ်ဒီအချက်ပေါ်မှာဥပ္ပိုလ်လှတင်ရဲ့အမြင်ကတော့ခုလိုရှိပါတယ
်အတုံးတိုင်းပြည်မှာဒေါက်တာဆန်းစုကြည်ရဲ့သာမန်အရသူရတာတယောက်ဖဲလို့ပြောလိုက်တာဟာမြန်မာနိုင်ငံအာဏာပိုင်အနေနဲ့သူတို့မှနိုင်ငံတကာနဲ့ပြည်သူလူထုကအတိမပြုတ်တယ်လို့ဒေါက်တာဆန်းစုကြည်ကိုလူထုကောင်းဆောင်တယောက်မြန်မာနိုင်ငံရဲ့အနာဂတ်ရေးမှာအရေးပါတဲ့လူတယောက်လို့ဒီကနေ့ထိအတိမမပြုတ်ဘူးဆိုတာကိုပေါ်လွင်စေတယ်လို့ပဲမြင်ရပါတယ
်ဂျွန်မက်ကင်းကသူ့ရဲ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာအပြောင်းလဲတွေမလုပ်တဲ့နိုင်ငံတွေဟာရေရှည်မှာတော်လှန်ရေးနဲ့ကြုံရတတ်တယ်လို့ပြောဆိုခဲ့တဲ့အချက်ကိုဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင်ကအခုလိုတုံ့ပြန်သုံးသပ်ပါတယ်ခင်ဗျာ
အဲ့ဒီလူစုအုံစားမှုတွေဂျော်မတိမပြောခင်ကတည်းကပေါ်နေခဲ့တဲ့ဟာပါတန်ကအရေးကြီးကြီးပေါ့အဲ့တော့နောက်မှလည်းဒါပေါ်ဦးမှာပဲဂျော်မတိပြောတာမပြောတာနဲ့မဆိုင်ပါဘူးတူလာပြီးတော့ကြံ့ဖို့ဆိုတော့နားချပါသည်စုတောင်းနေဖို့ကျွန်တော်တို့အလိုမဟုတ်ပါဘူးကျွန်တော်တို့ရဲ့အလိုကဒီလူတို့ကြီးကိုဥဆောင်ပြီးတော့ဒီလူကြီးကိုလှုပ်ဆော်ပြီးတော့ကျွန်တော်တို့ကိုယ်တိုင်မှာပါဝင်ပြီးတော့အဲ့ဘွယ်ကိုဒါအဓိကဖြစ်ပါလိမ့်မယ်